မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူထားတာကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေကပြည်နယ်တချို့မှာဆန္ဒပြကြတဲ့တစ်ချိန်တည်းမှာပဲပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဒီကနေ့မြို့တော်ဝါရှင်တန်နဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့တွေမှာဆန္ဒဖော်ထုတ်ခဲ့တာကိုတင်ပြပေးပါမယ်ရှင်ဝါရှင်တန် DC မြို့တော်ကမြန်မာတန်ရုံနဲ့စစ်တန်ရုံရှိဆန္ဒပြပွဲကို February 24ရက်ဒေသစံတော်ချိန်ညနေပိုင်းကပြုလုပ်ခဲ့ပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူတွေကဒေါအောင်ဆန်းစုကြည်နဲ့တကွဖမ်းဆီးခံနေရတဲ့ NLD ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့မြန်မာတန်ရုံဝန်ထမ်းတွေ CDM မှာပူးပေါင်းပါဝင်ဖို့နဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆန္ဒပြသူတဦးဖြစ်တဲ့မြမအရေးလှူရှားသူဒေါ်နီနီဝေကဒီဆန္ဒပြပွဲကိုသူလာရောက်ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ကျမတို့ကအဒီစုလူမျိုးဖို့တခုအတွက်နဲ့လုံနေတာမဟုတ်ပါဘူး။စစ်အာဏာတင်းထားတဲ့ဒီစစ်အာဏာရှင်လူမျိုးတစုပြုတ်ကျဖို့အတွက်ပါပဲ။အားလုံးကျမတို့တနိုင်ငံလုံးဗမာပြည်သူပြည်သားတိုင်းရင်းသားညီကိုမောင်နှမအားလုံးတစုတစီတဲ့ပါဝင်ပြီးတော့ဒီစစ်အာဏာပြုတ်ကျရေးအတွက်ကိုပဲကျမတို့ကတိုက်နေတာပါ။အောင်မယ်လို့လေကျမကယုံကြည်ပါတယ်။ကျမတို့အခုပြည်သွင်းမှာလုပ်နေကြတဲ့လူငယ်မျိုးဆက်တစ်တွေရဲ့ကျမတို့ပြည်သူတွေရဲ့ CDN လုပ်နေတဲ့ဝန်ထမ်းတွေရဟန်းရှင်တို့အားလုံးကိုလည်းဥညွတ်ကုန်ပြုပါတယ်။အခုကျမတို့ CRPH ကခန့်နာတဲ့ဒေါက်တာဆဆာကိုထင်းနှင်းအောင်ကိုလည်းပြည်သွင်းပြည်ပမှာရှိတဲ့လူတွေအားလုံးကလူငယ်တွေလူကြီးအကုန်ကဝမ်းဝမ်းပြီးတော့ကူညီပေးပါလို့သူတို့လည်းဝမ်းရံပေးကြပါလို့ကျမအတူအညူအညွတ်မြတ်တာရက်ခံကြပါတယ
်မြန်မာပြည်ကတိုင်းရင်းသားပေါင်းစုံနဲ့မြန်မာကျောင်းသားတွေရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာလည်းမနေ့ကအာနာတိန်ဆန့်ကျင်ဆန္ဒပြပွဲလုပ်ကြတဲ့အကြောင်းကိုတော့ ABSDF တပ်ဖွဲ့ဝင်ဟောင်းဦးမှုတာကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီအာနာရှင်သက်သုံးသားရေးဒီအာနာရှင်ဗမာပြည်မှာနောက်ထပ်ဘယ်တော့မှမပေါ်လာတဲ့အမျိုးဖြစ်အောင်ကျွန်တော်တို့တည်ရွယ်တယ်နေ့ကတော့ဒီမိုကရေစီရရှိရေးဆိုတဲ့အပေါ်မှာအခြေခံပြီးလုပ်တဲ့နောက်ကချက်ကတော့Constitution မှာစစ်တပ်ဆိုတဲ့ဟာလုံးဝမပါစီရေးဥတည်ပြီးလုပ်ရင်းနဲ့ဗမာပြည်မှာ legitimacy ဖြစ်တဲ့ဒီပြည်သူ့ရွေးချယ်ထားတဲ့ဒီကောင်းဆောင်တွေကိုကျွန်တော်တို့အတိမပြတာတယ်။နောက်အခုလို့တော့ CRPH ကိုလည်းကျွန်တော်တို့ထောက်ခံလာပြီးဤမိမိတိုင်းသားလက်နက်ကိုင်တွေကိုလည်းဒီကနေမဆိတ်ပေးတယ်။ဒါလို့လဲဆိုတော့ Washington စိတ်မှာကတိုင်းသားပေါင်းစုံရှိကြတယ်ဆိုတော့ကကြတော့ဒီတိုင်းသားလက်နက်ကိုင်တွေအားလုံးအားပြနာရှင်နဲ့လှုပ်ထားတဲ့ NCA ကိုဖျက်ပြီးတော့မှဒီလူလူနဲ့ပေါင်းပြီးနောက်ထပ်ဖြစ်ပေါ်လာမဲ့ Constitution ချိန်ပြီးဖြစ်ပေါ်လာမဲ့အခါမှာ NCA ကိုလှုပ်ဖို့ဆိုတဲ့ message တွေကိုလည်းပေးပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူခဲ့တဲ့အပေါ်နိုင်ငံတော်ဝန်များအတော်များများဆန္ဒပြပွဲတွေပေါ်ပေါက်နေသလိုပြည်ပရောက်မြန်မာတွေကလည်းသက်ဆိုင်ရာနိုင်ငံတန်ယုံတွေရှိမှဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ပြည်ပရောက်အစိုးရဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ဖို့လည်းစာရေးသားပေးပို့တာတွေလည်းရှိပါတယ်။လာမယ့်စနေနေ့ February 29ရက်နေ့မှာလည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကို American ပြည်ထောင်စုပြည်내အတော်များများမှာမြန်မာတွေဆန္ဒဖော်ထုတ်ကြမယ်လို့သိရပါတယ်ရှင်။